ဘတ်စကားယာဉ်လိုင်းနဲ့ပတ်သက်ပြီးရန်ကုန်တိုင်းအတွင်းမှာအရင်ကမော်တော်ယာဉ်လိုင်းပေါင်းစုံကြီးကြပ်ရေးကော်မတီမထတာနဲ့ပြေးဆွဲရာကနေ YBS အများပိုင်းဘတ်စကားဝန်ဆောင်မှုစနစ်ကိုစတင်ခဲ့တာ3လနီးပါးရှိလာခဲ့ပါပြီ။အခုလိုစနစ်ပြောင်းလဲခဲ့ပေမဲ့မပြောင်းလဲသေးတာကတော့အရင်ကအတိုင်းကားသမားတွေရဲ့မစင်မချင်းမောင်းနှင်မှုတွေရင်းနှောက်လိုက်တွေရဲ့ခီးသွွားပြည်သူတွေပေါ်မချေငံတဲ့ဆက်ဆံရေးတွေပဲဖြစ်ပါတယ်။အဲ့ဒီအတွက်ကြောင့်လဲအသက်ဆုံးရတဲ့အထိဖြစ်လာတာတွေကိုလည်းဒီရက်ပိုင်းအတွင်းမှာစက်တိုက်ဆိုသလိုပဲကြားလာနေရပါတယ်။အေဗီလာကိုရဲ့နေ့ညပိုင်းကဗဟန်းမြို့နယ်ငါတက်ကြီးဖျားမှုဦးရှိမှာ MRTV4 ကအကစားအစီအစဉ်တင်ဆက်သူကိုအောင်တင့်လွင်လမ်းဖြတ်ကူးစင်မှာ YPS ရင်လိုက်အမှတ် 29 ဝရင်တစီအတိုက်ခံခဲ့ရပြီးအသက်သေဆုံးခဲ့ရတယ်လို့အေဗီလာ6ရက်နေ့ကလည်းရန်ကုန်ဥစိန်တွား YPS ကားတစီ Gas O ပောက်ကွဲမှုကြောင့်ကားပေါ်ကခီးတဲ့တွေအလန့်တကြားပြေးဆင်းရင်းနဲ့အသက်60အရွယ်ဒေါ်အေးအေးတန်းဆိုသူ6လောက်ကျိုးပြီးတော့သွေးပြန်ချောသွေးခဲရာကနေတိတ်ဆုံးခဲ့ရတာတခါအေပီလာ၄ရက်နေ့က YBS ရင်လိုက်အမှတ်16ကားပေါ်ကိုတက်ဖို့ကြိုးစားနေတဲ့အသက်58နှစ်အရွယ်သီလာရှင်တပားကိုရင်နှောက်လိုက်ကတွန်းချလိုက်လို့အဲ့ဒီသီလာရှင်ကားအောက်လဲကျသွားရာကနေ6လောက်နှစ်ဖက်ကားကြိတ်ခံရပြီး6လောက်နှစ်ဖက်လုံးဖြတ်တောက်ပြရနိုင်မွယ်ရှိတဲ့အနေအထားဆရာတွေကိုစက်တိုက်လိုကြားခဲ့ရပါတယ်ဒီပြိုင်တဲ့ထဲမှာလည်းအခုလိုမတော်တဆမှုတွေကိုသက်ဆိုင်ရာအာဏာပိုင်တွေကတာဝန်ယူမှုတာဝန်ခံမှုမရှိဘူးဆိုတဲ့အတန်တွေလည်းထွက်ပေါ်လာပါတယ်။အေဗီလာ6ရက်နေ့ကတည်ဆုံသွားတဲ့ဒေါ်အေးအေးတန်းရဲ့တားဖြစ်သူက
ကျွန်တော်အမေကဆံပြနေပြီးတော့39ဘတ်စကားလိုင်းကိုစီးရပေါ့နော်။မဟာမြတ်နဲ့အကြောင်းမှာကဆူပောက်ပါတယ်ခင်ဗျာ။လူတွေကအကုန်လုံးကြောက်လာပြီးပြင်းစင်းကြအောင်ပြင်းစင်းကြကျွန်တော်အမေကတော့တက်60ကျော်ဆိုတော့ချော်လေးပြီးတော့6ကျိုးသွားပါတယ်။အဲ့ဒါနဲ့6ကျိုးသွားပြီးပြည်သူစီရင်ကြီးရောက်တယ်။ပြည်သူစီရင်ကြီးရောက်တော့ဟိုလူကလာတော့ကြည့်တယ်ဒါပေမဲ့သူကဘာမှဟိုကဖြစ်ပြီးတစ်ခါနေတုံတောင်ပြီးပြီးတော့နောက်မိကြတော့ဘယ်သူမှမလာတော့ဘယ်သူမှလည်းမလာကြောက်ပြအခုချိန်ကြီးတော့မလာဘူးဒါပေမဲ့ကျွန်တော်ကနေအတင်းအဓမ္မဖုံးဆက်ပြီးတော့ညို့ညို့ဘာလို့မှလည်းဘာလဲညာလည်းမပြီးတော့သူတို့တွေကကားလေးနဲ့စီးရလှုပ်ပြီးရယ်အမေတည်သွားတဲ့တနားကြီးကားပေါ့နော်အခုချိန်ကြီးကျွန်တော်တို့တောင်ယူတောင်ခံမှုလို့ပြောရင်တော့အဲ့ဒါလေးပဲကျွန်တော်တို့ရှိတယ
်ဗဟန်းမြို့နယ်ငါးတကြီးရှိမှာ YPS ကတိုက်ခံရပြီးတည်ဆုံသွားတဲ့ MRTV4 ကအကစားအစီအစဉ်တင်ဆက်သူကိုအောင်တင့်လွင်ရဲ့မိသားစုဝင်ကလည်းဒီမတော်တဆမှုနဲ့ပတ်သက်ပြီးတော့ RFA ကိုအခုလိုပြောပြပါဗျ
။သူကလမ်းဖြတ်ကူကလည်းအချိန်နဲ့ကုန်းတက်တဲ့အောင်တင်းရအလယ်မှာလမ်းလေကောင်မှာတစ်ချက်ကူကိုဆောင်ပြီးသူကသူကားအချိန်နဲ့လားသူ့ကိုတိုက်လိုက်တဲ့အတွက်ကားမီးလုံးလေး꿰ွားတယ်ကားလေးလေးခြံွားတယ်လို့ပြောရင်းရတော့သုံးရတဲ့မိနစ်ပေါ့နော်။သူတို့လာတယ်အဲဒီသူတို့ရှင်ပိုင်ရှင်ကလာတယ်ဘာသာတော့ဘယ်သိမ်းမ်းပြီးဘယ်တော့ပဲသေးတယ်။နောက်ပြီးတော့သင်ငန်းချင်းတစ်ချင်းပေးတယ်ပြာကားကြီးဖြစ်နေတယ်ညီမတို့ဘက်ကဘာမှလည်းမတောင်းဆိုချင်ပါဘူးတောင်းဆိုဖို့လည်းမရှိဘူးမှအမှုလည်းကြေးပေးဘူးဟာအစိုးရကတရားမစွဲဘူးလို့ပြောမှုရပါပြီရဲကလည်းတရားမစွဲဘူးဆိုတာကအဲ့လူကအသက်48နှစ်မှာသူ့မှာသားသမီးရှိတယ်သူကမိသားစုကိုလုံကျင်းနေတယ်သူရဲ့စာဝတ်နေရေးရှိတယ်အဲ့ဒါကိုထောက်ထားပြီးညီမတို့တရားမစွဲရပါဘူးမှရင်ဖြစ်တဲ့ YDS ကတက်လိုက်တာပေါ့ဒါပဲပြောချင်ပါတယ်မှ
ဘစကားစီးနှင်းသူတွေအဆင်ပြေစေဖို့ရည်ရွယ်ပြီးရန်ကုန်တိုင်းဒေသကြီးဆိုရကအခုလိုပြုပြင်ပြောင်းလဲခဲ့ပေမဲ့ YPS ဘစကားပြေးဆွဲမှုဟာမထပ်တဆနစ်အတိုင်းသာရှိနေဆဲဖြစ်ကြောင်းရန်ကုန်တိုင်းဒေသကြီးလွှတ်တော်ကုစလေဦးဝေဖြိုဟန်ကလည်းပြီးခဲ့တဲ့သတင်းဘက်ကရန်ကုန်တိုင်းလွှတ်တော်မှပြောကြားခဲ့ပါတယ်။အခု YPS စနစ်သစ်မှာဖြစ်ပေါ်လာတဲ့ပြဿနာတွေနဲ့ပတ်သက်ပြီးဦးဝေဖြိုဟန်က
ကျွန်တော်တို့ရင်နှုန်းကတော့မထပ်ဆရှိခဲ့တယ်ဗျ။အဲ့လိုမျိုးပြဿနာတွေဖြစ်လို့ရှိရင်တော့မထပ်ဆကိုတိုင်ရတယ်ပေါ့ဗျာ။ဖြီးသွားပြီးလူကတိုင်းမထတာတော့ဘာပြောလို့လဲသူတို့ကအရေးယူလို့မရဘူးလို့သူကပြောတယ်လေဒီအရေးယူတဲ့အပိုင်းကတော့ရှင်ဒိန်တို့ရဲတို့အပိုင်းပေါ့ဗျာဒီလို accident တစ်ခုဖြစ်တဲ့ကိစ္စပါညာမှာပေါ့နော်အဲ့တော့ YDS ခါလဲထုံလေးလကောင်းပဲဖြစ်နေမှာပဲဒါပေမဲ့ကျွန်တော်တို့ကတော့ဘာလို့အဓိကသာချောက်ပြနေလဲဆိုတော့ဒီ YDS ကိုဘောနီပြကြည့်ချက်ကိုကဲနေတာကဒီ YRTA ပေါ့နော် YRTA ကတည်ပြီးဆိုင်ကြည့်ချက်ကိုကဲမှုအာနာပိုင်းအဖွဲ့ပေါ့ဗျာအာနာပိုင်းအဖွဲ့လို့ပြောရတယ်သူတို့ကအာနာပြီးသွားရှိရမယ်လေအာနာပြီးသွားရှင်ဒီပေါ်မှာဒီဖြစ်နေတဲ့ကျွန်တော်ခင်ဗျားပေါ်မှာတောင်းရင်ယူပြီးတော့တောင်းရင်မှုတောင်းရင်ခံမှုအပြည့်နဲ့လုပ်ပေးရမယ်။ဒါပေမဲ့ကျွန်တော်တို့ကအားနည်းချက်တွေအများကြီးရှိနေတယ်။နော်အားနည်းချက်တွေကရေးယူမှုတွေထိရောက်တဲ့ရေးယူမှုတွေမရှိတဲ့အတွက်ကြောင့်မလို့ကျွန်တော်ပြီးခဲ့တဲ့တလောကပဲကျွန်တော်ဒီအဆိုတင်ပြီးတော့ထိရောက်တဲ့ရေးယူပြေးပေးမှုစီကံထိန်းသိမ်းမှုတွေလောက်ပါလို့ကျွန်တော်အခုဒါတိုက်တွန်းထားတာပေါ့နော်။အဲကျွန်တော်အနေနဲ့ကတော့ဒီလိုဖြစ်ချင်နေရတော့တနည်းတခြားပို့ပို့ပြီးဖြစ်လာတာဖြစ်လာတဲ့အတွက်ကြောင့်မလို့မသာသာပုံစံနဲ့ပြန်ဖြစ်နေတော့ YBS ကအလကားပဲဖြစ်သွားမှာလေ။
YBS ရင်လိုင်းတွေကအခုလိုမတော်တဆမှုတွေနဲ့အာဏာပိုင်တွေရဲ့တာဝန်ယူမှုတာဝန်ခံမှုအားနည်းချက်တွေပေါ် YBS မှာပြေးဆွဲနေတဲ့ခေတ္တငင်းချမ်းရေးကုမ္ပဏီရဲ့ဥက္ကဋ္ဌဦးမောင်ဆန်ကလည်းအခုလိုပြောပါတယ်
။ကျွန်တော်အမြင်ပြောရရင်တော့ခရီးတွေပုံနေတယ်ရင်လိုက်မှုဖြစ်တယ်ဆိုတဲ့အပိုင်းကတော့ထိမ့်သိမ့်မှုအပိုင်းတွေမှာအားနည်းချက်တွေအများကြီးဖြစ်နေ။ဒီ YBS နဲ့ကိုတွားတဲ့နေရာမှာဝီးရုပ်ကလည်းသူ့ရဲ့လောထုံးလုံးနေမျိုးတွေဒေသနာဥတွေစီကံဥတွေကိုအတိအကျထုတ်ပေးထားပြီးဖြစ်ပါတယ်။အဲ့တို့ဝေးထားတဲ့အပေါ်မှာလိုင်းနာဆောင်ရတဲ့လူတွေရဲ့အားနည်းချက်ကြောင့်ဒီဝိုင်းပြက်ကဒီပြဿနာကြီးပေါ်နေရပါ ဒီပြဿနာတွေကတော့ဥပဒေရဲ့အပေါ်မှာလူမရှိဖို့ပဲလိုပါတယ်ထုတ်ပြန်ရတဲ့ဥပဒေကိုတိကျလိုက်နာအောင်ဆောင်ရွက်ဖို့လိုပါတယ်
ဒါတွေကတော့ရန်ကုန်တိုင်းအတွင်း YPS ကမတော်တဆမှုတွေကြောင့်အသက်ဆုံးရှုံးရတာတွေနဲ့တပ်ဆိုင်ရာအာဏာပိုင်တွေရဲ့တာဝန်ခံမှုတာဝန်ယူမှုအားနည်းနေတဲ့အခြေအနေတွေနဲ့ပတ်သက်ပြီးတင်ပြခဲ့တာပါရန်ကုန်တိုင်းဒေသကြီးအတွင်းအများပြည်သူတည်ယူပို့ဆောင်ရေးစနစ် YPS ကိုအခုထပ်ပို့ပြီးတော့ကောင်းမွန်ရေးအတွက်ကြိုးပမ်းဆောင်ရွက်နေတဲ့အကြောင်းတိုင်းဒေသကြီးအစိုးရကထုတ်ဖော်ပြောကြားခဲ့ပါတယ်ရန်ကုန်တိုင်းတွင်းမှာလူဦးရေ9တန်းကျော်ရှိပြီးသုံးသန်းနီးပါးလောက်ကနေစဉ်ပတ်စကားစီးနှင်းကြတာဖြစ်တယ်လို့မထထဘဟုရဲ့စစ်တမ်းအရာလည်းသိရပါတယ်။ဒီခီးသွားပြည်သူတွေဘေးရန်ဒီရဲ့ကင်းရေးနဲ့အဆင်ပြေချုံးမွေ့စွာသွားလာနိုင်ရေးအတွက်အစိုးရကဘယ်လိုထပ်ပြီးတော့ဆောင်ရွက်ပေးနိုင်မလဲဆိုတာကိုတော့စောင့်ကြည့်ရအောင်မှာပဲဖြစ်ပါတယ်ရှင်။